ရက်တွေနဲ့ချီတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အီရတ်နိုင်ငံဖာလူဂျာမြို့ကိုအယ်ခိုင်ဒါစစ်သွေးကြွတွေကသိမ်းယူခဲ့တဲ့အကြောင်းဒီမတိမငြိမ်ဖြစ်နေတဲ့အီရတ်နိုင်ငံအန်ဘာပြည်နယ်တဲကအီရတ်ရဲတပ်ဖွဲ့နဲ့သဘုံတွေကပြောပါတယ်အီရန်နဲ့ဆီးရီးယားနှစ်နိုင်ငံစလုံးမှာလှုပ်ရှားနေကြတဲ့အယ်ခိုင်ဒါနဲ့ဆက်ဆက်အဖွဲ့ Islamic State of Iraq and Syria ISIS ကရဲတပ်ဖွဲ့တွေကိုမြို့ထဲကနေတိုက်ထုတ်ခဲ့တာဖြစ်ပါတယ်။အစိုးရတပ်ဖွဲ့တွေအနေနဲ့အယ်ခိုင်ဒါစစ်သွေးကြွတွေကိုအပြီးပိုင်ချိန်မုံနိုင်တဲ့အချိန်အထိအန်ဘာပြည်နယ်ကနေဆုတ်ခွာသွားမှာမဟုတ်ဘူးလို့အီရတ်ဝန်ကြီးချုပ်နိုရီအယ်မလီကီကပြောပါတယ်။အန်ဘာဒေသခံပြည်သူတွေဟာလည်းအစိုးရတပ်ဖွဲ့တွေဘက်ကနေရပ်တည်နေတဲ့အကြောင်းဝန်ကြီးချုပ်ကပြောသွားပါတယ်။ဘက်တမ်မြို့ကနေအနောက်ဘက်38မိုင်လောက်ပဲဝေးတဲ့ဖာလူဂျာမြို့ရဲကအစိုးရအဆောက်အဦတွေမှာအယ်ခိုင်ဒါအဖွဲ့တွေကသူတို့ရဲ့အလံတွေကိုတောက်ကြနေကလွှင့်ထူခဲ့ပြီးတော့လွတ်လပ်တဲ့အစ္စလမ်ပြည်နယ်ဖြစ်ကျင်းလာခဲ့ကြတာပါ။အဲ့ဒီနေ့နောက်ပိုင်းမှာပဲလျှက်စစ်မီးတွေကိုလည်းသူတို့ကဖျက်တောက်လိုက်ပြီးတော့ဒေသခံတွေကိုလည်းမီးစက်တွေမတုံးကြဖို့အမိန့်ပေးခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။အမေရိကန်နိုင်ငံဂျာယီဌာနကတော့ ISIS အဖွဲ့ဟာဖာလူဂျာမြို့နဲ့ဒီအန်ဘာပီနယ်မြို့တော်ရာမာဒီမြို့တွေမှာအရက်သားတွေအပေါ်ရရဆက်ဆက်ပြုကျင့်တာတွေရှိနေတယ်လို့ဆိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီအဖွဲ့ကိုပုံကန်နေတဲ့မျိုးနွယ်စုတွေကိုဖြစ်နိုင်ခြေနည်းလမ်းပေါင်းစုံတုံးပြီးတော့ထောက်ပံ့ကူညီသွားမယ်အကြောင်းပြောဆိုခဲ့ပါတယ်ရှင်။